Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ20ရက်နေ့စနေနေ့ညနေခင်းစီစဉ်ကိုလှိုင်းဒိုမီတာ19.25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကေတထိုက်ပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုကလူမဲခရီးယံဖျားချောင်းမှာတနက်နေ့ပြစ်ဒဏ်ခံခဲ့ရတဲ့သူတွေအတွက်အောက်မေ့ဆုတောင်းပွဲကိုထောင်ပေါင်းများစွာလှရောက်ဆူဝေးခဲ့ပါတယ်။ဒီကနေ့ကြောက်ရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာတော့ကမ္ဘာတဝန်းဒုက္ခသည်တန်ပေါင်း60လောက်ရှိနေတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။ဒီလိုသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရွေးကောက်ပွဲကာလနိုင်ငံတည်ငြိမ်ရေးကိုသတိထားကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတော့သတင်းနေပြီးမှအရင်ဆုံးကြားကြရမှာပါ
။နိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲသွားမှာကိုမဖြစ်ပါစေနဲ့လို့ကျမတို့ရဲ့အဖွဲ့ချုပ်ဝင်တွေအားလုံးကိုကျမမှားချင်ပါတယ်။
မချိုင်ခင်မှာအပြည့်စုံကိုနားဆင်ချမ်းရပါမယ်ရှင်။လေစီပြေးတွေရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွေ့ဂျပန်တို့အကူအညီတွေထပ်ပေးမယ်အကြောင်းနောက်ထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့အခြေအနေတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချာလ်စတန်မြို့ရဲကသမိုင်းဝင်လူမဲခရီးယံဖျားချောင်းမှာတနက်သမားလက်ချက်နဲ့တေဆုံသွားသူတွေရဲ့မိသားစုဝင်တွေကတနက်သမားကိုခွင်လွှတ်ခဲ့လို့ပြောကြားခဲ့တာဟာအမေရိကန်လူမျိုးတွေရဲ့စိတ်ကောင်းစေတနာကိုထင်ဟပ်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။လူသတ်မှုနဲ့တရားစွဲခံထားရတဲ့အသက်21နှစ်အရွယ်ဒီလင်ရူ့ဖ်ကိုတောက်ကြနေတုန်းကတရားရုံးထုတ်စင်မှာအသက်ခံခဲ့ရသူ6ယောက်ရဲ့မိသားစုတွေကသူတို့ရဲ့ဆုံးရှုံးမှုတွေကိုပြောခဲ့ကြတဲ့တစ်ချိန်တည်းမှာပဲသူ့ကိုခွင့်လွှတ်ပါတယ်လို့ပြောခဲ့ကြတာဖြစ်ပါတယ်။အခန်းတစ်ခုထဲမှာခွဲထားတဲ့ဒီလင်ရူ့ဖ်ကတေဆုံးသူတွေရဲ့မိသားစုဝင်တွေခြေကွဲစွာနဲ့ပြောကြားနေတာကိုတော့ဗီဒီယိုပေါ်ကနေပြီးတော့မြင်ခဲ့ကြားခဲ့ရပါတယ်။သူ့ကိုလူသတ်မှု6ခုနဲ့တရားစွဲထားတယ်လို့လက်နက်ဆိုင်ရာအမှုတစ်ခုအတွက်ကိုလည်းဒေါ်လာသသန်းအာမခံသတ်မှတ်ထားပါရယ်ချာလ်စတန်ကောလေအကစားခန့်မကြီးမှာတောက်ကြနေညကလုပ်ခဲ့တဲ့အောက်မေ့ဆူတောင်းပွဲကိုတော့ထောင်ပေါင်းများစွာလာရောက်ဆူဝေးခဲ့ကြပါရယ်လာရောက်ဆူတောင်းကြသူတွေဟာအသက်အရွယ်ဆုံးအသားအရောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ကြပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ချာလ်စတန်မြို့တော်ဝန်ကပြောကြားခဲ့ပါရယ်အမေရိကန်ကဒီအာဖရိကအမေရိကန်လူမဲခရီးယံဖျားချောင်းတွေထဲမှာတတန်းအရှိဆုံးဖျားချောင်းတစ်ခုဖြစ်တဲ့ Emmanuel AME ဖျားချောင်းမှာတနက်သမားဟာတမကျန်းစာတင်တန်းကိုပုတ်ထုနှစ်ညရုံးကတနားကြီးကြအောင်တက်ရောက်ခဲ့ပြီးတဲ့နောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်။အမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်သေဆုံးသွားခဲ့တဲ့အထက်မှာအသက်80အရွယ်ဖျားချောင်းအဆောက်အမျိုးသမီးကြီးလည်းပါဝင်ပါတယ်ရှင်
။တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ဆွေးနွေးကြဖို့ American သမ္မတ Barack Obama ကထပ်မံပြောဆိုလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကဖျားချောင်းအတွင်းပြစ်ခတ်မှုဖြစ်ပွားပြီးမကြာခင်မှာပဲသမရကအခုလိုတိုက်တွန်းလိုက်တာပါအခုလိုတနက်ကင်ဆောင်ခွင့်ထိတ်ချုပ်ရေးနဲ့ပတ်သက်ပြီးအပြေရှားနိုင်အောင်ပြောဆိုဆွေးနွေးဖို့လိုအပ်မယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာကျင်းပနေတဲ့မြို့တော်ဝန်များအစည်းအဝေးအတွင်းသမရကပြောခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးအားလုံးအနေနဲ့ပြောင်းလဲဖို့လိုအပ်တယ်လို့တနက်လက်ဝဲကင်ဆောင်ထားသူတွေနဲ့လည်းဒီလိုကင်ဆောင်ထားမှုနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့လိုမယ်လို့လည်းသမရကပြောပါရယ်အစိုးမရောလူထုတွေအနေနဲ့တောင်းဆိုလာတဲ့ဆိုရင်အမေရိကန်လွှတ်တော်အနေနဲ့လည်းတာဝန်ယူဆောင်ရွက်ပေးရမှာပါလိင်တူချင်းလက်ထပ်တာလိုမျိုးနောက်ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအစပျိုးဆောင်ရွက်နေတဲ့ကိစ္စတွေကိုကြည့်ရင်လူထုတွေရဲ့ဆန္ဒနဲ့ပြောင်းလဲနိုင်တယ်ဆိုတာကိုတွေ့မြင်ရမှာဖြစ်ကြောင်းလည်းသမရကပြောကြားခဲ့ပါရယ်လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်လို့ပြန်လည်စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းကိုလည်းသမရကအလေးနဲ့ပြောကြားခဲ့ပါရယ်ခင်ဗျာ
ဒီနှစ်ထဲမှာဗမာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မပြိုင်ဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီကနေ့တော်ဝင်နှင်းစီမှာပြုတ်လုတဲ့ဗဟိုကော်မတီဝင်အစည်းအဝေးမှာသူကအခုလိုပြောခဲ့တာပါရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ပြီးသွားရင်တော့ဝင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာဖြစ်တယ်လို့ပြောပါတယ်ကိုယ်စားလှယ်လောင်းတွေအနေနဲ့ကိုနိုင်ရေးထက်ကိုနိုင်ငံအရေးနဲ့ဒီမိုကရေစီအောင်နိုင်ရေးကိုဦးစားပေးဖို့အတွက်လည်းဒေါအောင်ဆန်းစုကြည်ကတတိပေးခဲ့ပါတယ်နိုဝင်ဘာလမှာရွေးကောက်ပွဲတွေကျင်းပနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံတည်ငြိမ်မှုဟာအင်မတန်အရေးကြီးတယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။အခြေအနေမတည်ငြိမ်လို့ဆိုပြီးတော့အကြောင်းပြချက်နဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းနိုင်တာမို့ဒီလိုမဖြစ်အောင်သတိထားကြဖို့လဲ NLD ပါတီဗဟိုကော်မတီဝင်စည်းဝေးပွဲမှာပါတီဝင်တွေနဲ့ပြည်သူလူထုကိုဒေါအောင်ဆန်းစုကြည်ပြောကြားခဲ့ပါတယ်။ဂျွန်လ19ရက်နေ့ကကြာရောက်ခဲ့တဲ့သူ့ရဲ့အသက်80ပြည့်မွေးနေ့အမှာစကားမှာတော့ကလည်း မြန်မာနိုင်ငံရှေ့ကိုဘယ်လိုဆက်သွားမယ်ဆိုတာကိုပြည်သူတွေရဲ့လှုပ်ရက်ကအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရွေးကောက်ပွဲရလဒ်မှန်မှန်ကန်ကန်ထွက်ဖို့ကနိုင်ငံရှေ့ရေးအတွက်သိတ်ကိုအရေးကြီးတယ်လို့ပြောကြားခဲ့တဲ့အပြင်ဆုံးဖြတ်ချက်ချတဲ့နေရာမှာကိုတယောက်တည်းလိုအပ်ချက်ထက်ပတ်ဝန်းကျင်ရဲ့လိုအပ်ချက်ကဘာကြီးရဲ့လိုအပ်ချက်တွေကိုပါထည့်တွက်ဖို့အတွက်ကိုလည်းတိုက်တွန်းသွားခဲ့ပါတယ်ရှင်
ဒီကနေ့စနေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။အစဉ်ခံစားသည့်တစ်ဆောင်ထဲမှာအခုနှစ်အတွင်းလုံခြုံဘေးကင်းရန်ကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်ပေါင်း 59.5 သန်းရှိပြီးဒါမနစ်ကထက်အရေးအတွက်ပိုများလာတာပါ။လွန်ခဲ့တဲ့နှစ်တုန်းကတော့ဒုက္ခသည်ပေါင်း 51.2 သန်းရှိခဲ့တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်။လူတွေအခုလိုမျိုးသူတို့နေအိမ်တွေကနေဘေးကင်းရန်ကိုထွက်ပြေးနေကြရတဲ့ခေတ်ကိုသွားနေတယ်လို့ဒီဘော်အရေးတည်ယူတုံ့ပြန်ဆောင်ရွက်မှုတွေလည်းနေကွေးလွန်းတာကိုတွေ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကပြောပါရယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမိသားစုတွေနဲ့အတူလက်တွဲပြီးဒီဒုက္ခသည်တွေရဲ့ဘဝသူတို့ရဲ့ဂုဏ်သိက္ခာလူတန်ဖိုးတွေကိုအလေးထားအသိမှတ်ပြုသွားမှာဖြစ်ကြောင်းပြောဆိုပါရယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂကူးဆက်နေသူဒီကနေ့စနေနေ့မှာထပ်ပြီးတော့မရှိဘူးလို့အစိုးရကပြောကြားခဲ့တဲ့အတွက်အသက်အန္တရာယ်ရှိတဲ့ဒီယောဂမပြတ်နှက်အောင်လို့နိုင်ငံထဲမှာအအောင်မြင်အောင်တားဆီးနိုင်ပြီဆိုတဲ့မျှော်လင့်ချက်တွေလည်းတက်လာစေခဲ့ပါတယ်။မတ်စ်ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာအခုချိန်ထိသေဆုံးသူ24ယောက်ရှိခဲ့ပြီးတော့မတ်စ်ယောဂဖြစ်ပွားသူ166ယောက်ရှိပါတယ်။မတ်စ်ယောဂဖြစ်နေသူတွေနဲ့ထိတွေ့မိနိုင်ခဲ့သူ6,900ကျော်ကိုလည်းသီးခြားခွဲထားပြီးတော့စောင့်ကြည့်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အခုတစ်ပတ်တည်းမှာမတ်စ်ယောဂဖြစ်နေသူတယောက်ရှိနေတယ်လို့ထိုင်းကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်။အိုမန်နိုင်ငံကနေပြီးတော့ဆေးလာကူးတဲ့အသက်85နှစ်အရွယ်အမျိုးသားတယောက်စီမှာမတ်စ်ဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတာကိုဓာတ်ခွဲကန်းနှစ်ခုကတည်ပြခဲ့တာပါ။သူနဲ့အတူဘန်ကောက်မြို့ကိုရောက်လာတဲ့မိသားစုဝင်3ယောက်ပါအဝင်လေရင်အတူဆီးလာသူ59ယောက်ကိုကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ပြည်သူတွေထိတ်လန့်မသွားဖို့ဝင်ကြီးချုပ်ပရာယုတ်ချန်အိုချာကတိုက်တွန်းခဲ့ပြီးတော့အခြေအနေကိုကင်တွယ်နိုင်ဖို့နိုင်ငံထဲမှာကောင်းကောင်းပြင်ဆင်ထားပါတယ်လို့ပြောကြားခဲ့ပါတယ်။ထိုင်းလေကြောင်း Thai Airways ကတော့မတ်စ်ယောဂါကာကွယ်တဲ့အနေနဲ့ဒူဘိုင်းနဲ့တောင်ကိုရီးယားကပြန်လာသမျှလေယာဉ်တွေအားလုံးကိုပို့သက်ဆေးတွေပတ်ဖြန်းကာကွယ်နေပါတယ်။ထိုင်းလေစိတ်တွေမှာလည်းခန္ဓာကိုယ်အပူချိန်တိုင်းကင်မရာတွေတပ်ဆင်ပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာတဲ့ခီးတွေမှာမတ်စ်ယောဂါဖြစ်မဖြစ်စစ်ဆေးနေပါတယ်ရှင်။
မက္ကဆီကိုမြောက်ပိုင်းဂါစီယာမြို့ကဘီယာတူလောင်ဖြန့်ချီယုံတခုကိုတောက်ကြနေမှာတနတ်သမားတွေကဝင်ရောက်ပစ်ခတ်တိုက်ခိုက်တာကြောင့်လူ10ဦးထက်မနည်းသေဆုံးသွားတယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါရယ်ဒီတိုက်ခတ်မှုနောက်ကွယ်မှာဂိုင်းကနအဖွဲ့အစည်းတွေပါနေလားဆိုတာကိုအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့နူဗိုလီယွန်ပြည်နယ်ရှိနေဂျိုးဟိုဗီယာဖလိုးစ်ကပြောပါရယ်အဲ့ဒီပစ်ခတ်မှုဖြစ်ပွားတဲ့နေရာကနေလက်နက်နဲ့မူရစ်ဆေးဝါးတချို့တွေ့ခဲ့တယ်လို့လည်းသူကဆိုပါရယ်တနတ်သမားတွေကဂိုရောင်တွင်းဝင်ရောက်ပြီးအလုပ်သမားတွေစီကငွေတောင်းခံပြီးတဲ့နောက်စတင်ပစ်ခတ်ခဲ့တယ်လို့အမည်မဖော်လို့အာနာဘိုင်တယောက်ကပြောပါရယ်ပြစ်ခတ်မှုဖြစ်ပွားတဲ့နေရာမှာလူ9ဦးသေဆုံးပြီးကျန်တဲ့3ဦးကတော့ဆေးရုံမှာသေဆုံးခဲ့ပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာတော့ချက်အရက်အစိတ်ဖြစ်လို့သေဆုံးသူ33ယောက်ရှိသွားပြီလို့ရဲကပြောပါရယ်လက်ရှမီနာကဆင်းရဲသားရက်ွက်မှာဂျာတာရင်းနေတဲ့ကစားလို့ချက်အရက်တောင်းမိတဲ့သူတွေသေဆုံးခဲ့ကြတဲ့အပြင်ကိုရောက်တဲ့မင်းဟာလည်းဆေးရုံမှာအခြေအနေစိုးရင်ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့ရဲကစုံစမ်းနေပြီးတော့3ယောက်ကိုတော့ဖမ်းဆီးထားပါရယ်အိန္ဒိယနိုင်ငံမှာဈေးပေါ်တဲ့ချက်အရက်တွေကိုကြဲကြဲပြန့်ပြန့်တောက်တုံးကြပြီးတော့မကြာခဏလဲတေဆုံးမှုတွေရှိပါတယ်2004ခုနှစ်တုန်းကဆိုရင်ချက်အရက်အစိတ်သိမ်းလို့တေဆုံးသူ100ကျော်ရှိခဲ့တယ်လို့မွန်ဘိုင်းမြို့ဒုတိယရဲမင်းကြီးကိုကိုးကားပြီးတော့ AFP သတင်းမှဖော်ပြပါရရှင်
ဘူကိုဟာရန်အစ္စလာမ်အစွန်းရောက်အဖွဲ့ဟာနိုင်ဂျာနိုင်ငံတောင်ပိုင်းမှာလူ38ဦးကိုတပ်ဖြတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ပစ်တင်ဝေဖန်လိုက်ပါတယ်။လူတွေရဲ့နေအိမ်စာတင်ကြောင်းဖယားကြောင်းလုပ်ငန်းခွင်ကအမျိုးသားအမျိုးသမီးနဲ့ကလေးတွေကိုဒီလူမဆန်တဲ့သူတွေဟာအတိတ်ပဲမဲ့မရေမတွက်နိုင်လန့်အောင်တိုက်ခိုက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြနေတုန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအဖွဲ့ကိုအမြင့်ဖြတ်ချေမှုမှုဒေတာရင်းကအစိုးရတွေနဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မုံနဲ့ကိုအောင်အောင်တို့ချိန်ညာပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voenews.com ကလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့ထိတ်တန့်ရောက်သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။ရွေးကောက်ပွဲမဖြစ်မနေကျင်းပနိုင်ဖို့အတွက်နိုင်ငံတည်ငြိမ်ရေးကိုသတိထားကြဖို့မြန်မာအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အတိုက်ခံ NLD ပါတီရွေးကောက်ပွဲဝင်မလားဆိုတာကိုလည်းမကြခင်မှာကြေညာမယ်လို့ပြောဆိုပြီး NLD ရဲ့ကိုယ်စားလှယ်လောင်းတွေအကြတိလိုက်စားမှုလုံးဝဂင်းရှင်းစေဖို့ပိုင်ဆိုင်မှုတွေကိုလည်းကြေညာရမယ်လို့ပြောဆိုလိုက်ပါတယ်။နားဆင်ကြရအောင်ပါရှင်။ဒီနှစ်ကုန်ပိုင်းမှာကျင်းပပါမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနီလာချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ထဲမှာတိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာတပ်မတော်တို့ကြားထိတိုက်တွေ့မှုခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အချိန်မှာပဲအတိုက်အခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံမတည်ငြိမ်မှုကိုအကြောင်းပြုပြီးရွေးကောက်ပွဲတွေနှောက်နှေးသွားစေနိုင်မယ့်အခြေအနေကိုသတိပေးလိုက်ပါတယ
်။အခုဆိုလို့ရှိရင်ရွေးကောက်ပွဲများအတွက်သတ်မှတ်ထားတဲ့နိုဗ ెంబ ာလပထမပတ်စွာတော့နောက်ဆုံးချိန်လို့သတ်မှတ်ထားတဲ့အချိန်ကဖြစ်ဖြစ်နေလာပါဒီအချိန်မရောက်ခင်ကာလမှာကျမတို့နိုင်ငံဟာတည်ငြိမ်မှုအင်မတန်အရေးကြီးပါတယ်အဲ့ဒါကိုတော့ကျမဒီမှာသတိပေးပြရမယ်နိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲသွားမှာမဖြစ်ပါစေနဲ့လို့ကျမတို့ရဲ့အဖွဲ့ချုပ်ဝင်တွေအားလုံးကိုကျမမှာချင်ပါတယ်ပြည်သူလူထုကိုလည်းဒီကနေပရိုတက်ရှင်မှာချင်ပါတယ်
စနေနေ့ရန်ကုန်မြို့မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကော်မတီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်စိုးရိမ်ပူပန်တယ်လို့ပဲတခြားနိုင်ငံရေးပါတီတွေကြားမှာလည်းတည်ငြိမ်ရေးကြောင့်ရွေးကောက်ပွဲနှောက်နှေးရမယ့်အရေးအပေါ်စိုးရိမ်မှုတွေရှိတယ်လို့တောက်ကြနေတော့ကပဲရခိုင်မြို့သားပါတီရဲ့လွှတ်တော်အမတ်ဒေါက်တာအေးမောင်ကပြောထားပါတယ
်။မြန်မာဒီမိုကရေစီခေတ်ဦးရဲ့လာမယ့်9နှစ်ကအခါကြီးအခုကာလကဂျာကံကာလတခုကိုဖြတ်တန်းနေတယ်လို့မျိုးပဲကျွန်တော်တို့သုံးသပ်ပါတယ်။အဲဒါကြောင့်ဒီလာမယ့်ရွေးကောက်ပွဲကြီးမတိုင်ခင်ကာလတည်ငြိမ်မှုနဲ့ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုဟာအမှန်တန်အရေးကြီးကြောင်းကိုကျွန်တော်တို့လည်းသဘောပေါက်ပါတယ်။ဒေါက်ဆန်းစုကြည်ရောဥရွှေမန်ရောခဏခဏပြောကြပါတယ်။အဲဒါကြောင့်လက်ရှိကာလဒီမိုကရေစီခေတ်ဦးအစိုးရရဲ့နောက်ဆုံးကာလလေးနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုကျင်းပနိုင်ပွေဖြစ်အောင်ကျွန်တော်တို့ပံ့ပိုးနေကြတဲ့ကာလမှာဒီရွေးကောက်ပွဲမတိုင်ခင်ကာလတည်ငြိမ်မှုဟာအတန်ကြီးကြီးပါတယ်ရွေးကောက်ပွဲအလွန်ကာလတည်ငြိမ်မှုကတော့ဖြင့်အာဏာအပြောင်းလေးနဲ့ဆက်ဆိုင်ပါတယ်အဲဒါကြောင့်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့အခုကာလမှာကြိုးစားတဲ့ကာလမှာသိကြည့်နိုင်နိုင်နဲ့ကျွန်တော်တို့လိုလားတဲ့ဖွဲ့စည်းပုံတစ်စစ်ချိုးကိုကျွန်တော်တို့ပြုပြင်ပြောင်းလဲနိုင်အောင်ဆောင်ရွက်ဖို့အတန်ကြီးကြီးပါတယ
်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကန့်ဒေသနဲ့စီရီတင်းမာနေတဲ့ဝဒေသတို့မှာတော့ရွေးကောက်ပွဲကျင်းပဖို့မသေးကြဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပြီးဖြစ်ပါတယ်ဒီနှစ်အောက်တိုဘာလနှောင်းပိုင်းနဲ့နွေဘာလာဇန်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပေမဲ့အခုအချိန်ထိတော့ကျင်းပမဲ့ရက်ကိုအတိအကျမသတ်မှတ်နိုင်သေးပါဘူးနိုင်ငံမတည်မငြိမ်ဖြစ်စေမဲ့စိုးရိမ်ချက်အပေါ်မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူးဒါပေမဲ့လက်ရှိနိုင်ငံတွင်းမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစီရီတင်းမာနေစေဖြစ်တယ်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်ရေးကလည်းရှင်းမတိုးနောက်မဆုတ်တာအခြေအနေနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတွင်းကဒေသတချို့မှာဘာသာရေးအဓိကယုံတွေဆန္ဒပြကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲတာဖြစ်ပါတယ်။ NLD ပါတီကတော့မကြခင်မှာပဲရွေးကောက်ပွဲကိုဝင်မယ်မဝင်ဘူးဆိုတာကိုကြေညာမှာဖြစ်ပြီးပါတီရဲ့ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်းပြသူတွေကိုလည်းရွေးချယ်မှာဖြစ်တယ်လို့စနေနေ့ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကကြေညာခဲ့ပါတယ
်။ကိုယ်စားလှယ်လောင်းများအဖြစ်ဝင်ပြီးတော့ရှင်းပြရင်းတဲ့ပုဂ္ဂိုလ်တွေကိုထပ်ပြီးတော့သတိပေးကြသည်။ကိုယ်နိုင်ရေးအတွက်လုပ်ဖို့မဟုတ်ပါဘူး။နိုင်ငံအရေးအတွက်နိုင်ငံရေးအတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်လုပ်ဖို့ဖြစ်ပါတယ်ဆိုတာကိုကျွန်မသတိပေးချင်ပါတယ
်။ပါတီကိုယ်စားလှယ်တွေအကြတိလိုက်စားမှုကင်းရှင်းရေးအတွက်ပိုင်ဆိုင်မှုအလုံးကိုတင်ပြထားရမှာဖြစ်တယ်လို့ပိုင်ဆိုင်မှုတိုးပွားလာခဲ့ရင်လည်းပါတီရဲ့စုံစမ်းစစ်ဆေးမှုကိုလက်ခံရမယ်ဆိုတဲ့ဂရိကံဝင်ချက်ကိုလည်းထားရှိမှာဖြစ်ပါတယ်။လက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိုလည်းဆက်ပြီးလှုပ်သွားမယ်အကြောင်းစနေနေ့ဗဟိုအလုံးမှုဆောင်စီအွေမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောဆိုခဲ့ပါတယ်ရှင
်။တော်ရရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းသာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ ရွေးကောက်ပွဲရလဒ်တွေအပေါ်ဘလို့အကျိုးသက်ရမှုတွေပေါ်ပေါက်နိုင်တယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။အခုည9နာရီဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါတယ်။အခုတော့ဒုက္ခသည်အရေးနဲ့ငြိမ်းချမ်းရေးအတွက်ဂျပန်တို့အကူအညီတွေထပ်ပေးမယ့်အကြောင်းပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံကထွက်ပြေးလာသူတွေအပါအဝင်အရှိတောင်အာရှနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့လေစီးပြေးတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်အမေရိကန်ဒေါ်လာ3,000,000ကူညီသွားမယ်လို့ဂျပန်နိုင်ငံကကတိပေးလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်အာရှဒေသတွင်ငြိမ်းချမ်းတည်ငြိမ်မှုရဖို့ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဂျပန်နိုင်ငံကကူညီပေးသွားမှာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်။နိုင်ငံရွှေပြောင်းအခြေချဖို့အတွက်အရှိတောင်အာရှပင်လယ်ပြင်ကိုဖျက်ရင်ဒုက္ခရောက်နေတဲ့လေစီးဒုက္ခသည်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်အမေရိကန်ဒေါ်လာ3,000,000,000ဂျပန်အစိုးရကကူညီသွားမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဆိုသူတွေလည်းပါဝင်ပါတယ်။ဂျပန်နိုင်ငံတူကိုမြို့ကကုလသမဂ္ဂတက္ကသိုလ်မှာဒီကနေ့ကျင်းပတဲ့ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အာရှ12နိုင်ငံကအစိုးရပိုင်းဆိုင်ရာခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပြီးအဲ့ဒီအခမ်းအနားမှာနိုင်ငံရေးဝန်ကြီးဖူမီယိုခီရှိတာကပြောသွားတာပါ။ဒါဟာအာရှဒေသတွင်အေဂျန့်တည်ငြိမ်ရေးအတွက်ရည်ရွယ်ပြီးဂျပန်နိုင်ငံကကူညီတာဖြစ်တယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဖူမီယိုခီရှိတာကပြောသွားပါတယ
် Japan with our Asian partners and friends will continue to make strong efforts towards achieving
ဂျပန်နိုင်ငံဟာအိန္ဒိယမိတ်ဆွေနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးကိုဆက်လက်တည်ဆောက်သွားမှာဖြစ်ပြီးအာရှဒေသနိုင်ငံတွေမှာငြိမ်းချမ်းရေးရလာစေဖို့အမျိုးသားပြန်လည်တင့်မြတ်ရေးတွေရှိလာစေဖို့နဲ့ဒီမိုကရေစီဖြစ်ထွန်းလာစေဖို့အတွက်ကူညီသွားမှာဖြစ်တယ်လို့မစ္စတာခီရှိရာကပြောသွားတာဖြစ်ပါတယ်။ကမ္ဘာစစ်ကြီးပြီးဆုံးသွားပြီမဲ့လည်းအာရှဒေသတွင်းမှာပြည်ပကတွေဆက်ဖြစ်နေတဲ့ဒေသတွေကိုဂျပန်အနေနဲ့ဆက်လက်ကူညီသွားမယ်လို့မစ္စတာခီရှိရာကကမ်းလှမ်းခဲ့ပါတယ်။2010ခုနှစ်နောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့မြန်မာနိုင်ငံအတွက်လည်းအပြည့်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပါအဝင်ပြည်ပကတွေရင်ဆိုင်နေရတဲ့တိုင်းရင်းသားဒေသတွေအတွက်ပါလာမယ့်5နှစ်အတွင်းအမေရိကန်ဒေါ်လာ100နီးပါးဂျပန်အစိုးရကကူညီသွားမှာဖြစ်တယ်လို့တိုကျိုမြို့ကုလသမဂ္ဂတက္ကသိုလ်အခမ်းအနားကိုတက်ရောက်တဲ့ MPC မြန်မာငြိမ်းချမ်းစင်တာတာဝန်ရှိသူဦးလမောင်ဆွေကပြောပါတယ်။
အဲ့တော့ဂျပန်နိုင်ငံရဲ့ဝန်ကြီးအနေနဲ့တော့တရားဝင်ပြောသွားတာရှိပါတယ်အဲ့တော့လာမယ့်9နှစ်အတွင်းမှာမြန်မာနိုင်ငံတော့ဒီငြိမ်းချမ်းရေးနဲ့ခုနကဒေသတွင်းမှာ Democratization, Peace Building, National Reconciliation ဖြစ်စင်နေတဲ့အတွက်ကိုတော့သူတို့အနေနဲ့ရန် 1 billion ပေါ့နော် US dollar တန်တရာရောရောလောက်ဆက်ပြီးတော့ကူညီပေးမယ်ဆိုတော့သူတရားဝင်ပြောသွားတာရှိပါတယ
်။အခုပေးမယ့်အကူအညီတွေကိုဘယ်နေရာတွေမှာသုံးစွဲသွားမယ်ဆိုတာနဲ့ပတ်သက်ပြီးလဲဦးလာမောင်ရွှေကရှင်းပြပါတယ်။
အစိုးရကအတိပေးပြီးတော့သူတို့ကူညီခြင်းနဲ့နေရာတွေကိုသူတို့ပေးတာပုံများပါတယ်အထူးသဖြင့်တော့လူသားချင်းစာနာထောက်ထားတဲ့ဟာတွေလည်းဒီ conflict data ဟာတွေပါတော့ပါလေဒီကျွန်တော်တို့ဒီအစိုးရဒီ MPC တို့ဘာလို့လဲသူတို့အနေနဲ့အမင်းငယ်ပါလေပေးတာတွေတော့ရှိတယ်ဒါပေမဲ့အဲ့ဒါတော့တော့အများကြီးတော့မဟုတ်ဘူးကြဒီလုံငန်းလက်ပတ်ဖို့တို့အစည်းအဝေးလုပ်ဖို့ဆိုတဲ့ဟာမျိုးတော့ပဲဒီ MPC တို့ဘာလို့လဲဒီဆက်ဆက်တာပါကျန်တာတွေကတော့သူတို့ရဲ့ဒီမန်ကျက်ဟာတွေကိုတော့တက်ဆိုင်အဖွဲ့ကြီးနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်တာတွေတော့ရှိတော့ပေါ့
။အာရှနိုင်ငံတွေကိုအခုလိုပေးတဲ့အကူအညီတွေဟာဂျပန်ဝန်ကြီးချုပ်မစ္စတာအာဘေအစိုးရရဲ့လက်ရှိမူဝါဒကိုထင်ဟပ်စေဖို့ဖြစ်တယ်လို့ဂျပန်နိုင်ငံကအမျိုးသားလူညုံရေးဆိုင်ရာဥပဒေမူကြမ်းကိုပြန်လည်သုံးသပ်ဖို့လွှတ်တော်မှာဆွေးနွေးနေချိန်မှာပဲဒေသတွင်းညီညွတ်ရေးဖြစ်စဉ်တွေအတွက်အကူအညီပေးလာတာဖြစ်ပါတယ်။ဒါအပြင်ဒုတိယကမ္ဘာစစ်ကိုအဆုံးသတ်စေဖို့အနုမြူဘုံကျဲချခံရတဲ့ဟီရိုရှိမာနဲ့နာဂါဆာကီမြို့တွေကိုလေ့လာနိုင်ဖို့အာရှဒေသကလူငယ်300ကိုလည်းဖိတ်ကြားသွားဖို့စီစဉ်ထားကြောင်းဂျပန်နိုင်ငံသား၏ဝန်ကြီးဖူမီယိုခီရှိရာကပြောသွားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်ဒီကနေ့ခြောက်ရောက်တဲ့ဒုက္ခသည်များနေ့မှာမြန်မာဒုက္ခသည်တို့ရဲ့အခြေအနေဘယ်လိုရှိလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။အပြည့်ပြည့်ဆိုင်ရာဒုက္ခသည်များနေ့အဖြစ်ကမ္ဘာတဝန်းကျင်းပနေကြချိန်မှာပဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရသူတွေကတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေစေပဲလို့ပြောကြပါတယ်။ မြန်မာနိုင်ငံမှာအပြောင်းလဲတွေပေါ်ပေါက်နေပြီလို့နိုင်ငံတကာအသိုင်းအဝိုင်းကချီးမွမ်းနေပေမဲ့လည်းဒုက္ခသည်တွေအတွက်ကတော့ပူပန်နေကြရဆဲဖြစ်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့ထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာဖွင့်လင်းပြောင်းလဲလာပြီးတိုင်းရင်းသားတွေနဲ့တနိုင်ငံလုံးအဖြစ်ခက်ရဲ့ဆေးရည်လက်မှတ်ရေးထိုးနိုင်ဖို့အစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကြားဆွေးနွေးပွဲတွေလုပ်နေပေမဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်မဲ့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာပါ။ဒုက္ခသည်တွေအနေနဲ့လက်ရှိမှာတတိယနိုင်ငံထွက်ဖို့ကအခြေအနေတွေမပေးတော့သလိုနေရရင်းကိုပြန်နိုင်ဖို့ကလည်းလုံခြုံစိတ်ခိုက်ရမှုမရှိသေးတဲ့အပေါ်မှာစိုးရိမ်နေကြဆဲဖြစ်ပါတယ်။အုံပြန်ဒုက္ခသည်စခန်းကော်မတီဝင်တဦးကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေရဲ့ဆွေးနွေးပွဲတွေကဒုက္ခသည်တွေအတွက်ထူးခြားတဲ့မျှော်လင့်ချက်တွေဖြစ်မလာခဲ့ဘူးလို့ဆိုပါတယ်
။ဒီနေ့လက်ရှိအခြေအနေနဲ့ပြန်ကြည့်မယ်ဆိုရင်ဒီအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးမှုဖွင့်လာတဲ့ရလဒ်အပေါ်မှာကျွန်တော်ပြောမယ်ဆိုရင်ပြန်ချင်တဲ့လူတော်မှအခုကဆက်ရပြောင်းနေပါပြီ။စခန်းထဲမှာကြာကြာနေလဲဘာမှလည်းအသေးပဲလဲအစီအူရောအနာဂတ်ကိုစစ်တယ်လေတဖက်ကလည်းခုလက်ခံတဲ့နိုင်ငံတွေကလည်းဖိလူနီပါလည်းဖြစ်နေပြီဆိုတော့အခုကြက်သမားကအမိမြေပြန်ဖို့ဆုံးဖြတ်တဲ့လူတွေဟာအခက်ခဲမြောက်များစွာချင်းဆန်ရတဲ့အချိန်ဖြစ်နေတာပေါ့
အခုဆိုရင်ဒုက္ခသည်တွေကိုအများဆုံးခေါ်ယူခဲ့တဲ့အမေရိကန်နိုင်ငံကလည်း2005ခုနှစ်အထိစီးရင်ရှိထားတဲ့ဒုက္ခသည်တွေကိုသာခေါ်ယူတော့မှာဖြစ်လို့နောက်ထပ်ဒုက္ခသည်အသစ်တွေကိုလည်းလက်မခံတော့ပါဘူးအလားတူပဲတချို့နိုင်ငံတွေကတော့မြန်မာပြည်ပြောင်းလဲလာနေတဲ့ဆိုပြီးဒုက္ခသည်ခေါ်ယူရေးကိစ္စနဲ့ပတ်သက်လို့ရန်နာထားတာတွေလည်းရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအစိုးရဘက်ကတာဝန်ရှိသူတွေလာရောက်ပြီးအုံပြန်ဒုက္ခသည်စခန်းထင်းကဒုက္ခသည်တွေရဲ့သဘောထားတွေကိုမေးမြန်းသွားခဲ့တယ်လို့လည်းဆိုပါတယ်
ဒါလာမီနာရောနော်ကျွန်တော်တို့ခင်ဗျားတို့ပါကူညီရမလဲခိုင်းအချိန်နဲ့ပါတော့ကျွန်တော်လူတန်းစား300 400ရှိတာပေါ့နံပါတ်1တရားကတော့အမိမြေကိုပြန်ခြင်းတတိယနိုင်ငံထွက်မယ်နံပါတ်2ကတော့အမိမြေကိုပြန်မယ်နံပါတ်3ကတော့ခန္ဓာငါးမှာနေခြင်းနဲ့နံပါတ်4ကတော့ဒုက္ခသည်တစ်ခါရှိစေဒုက္ခသည်စခန်းထဲမှာနေမယ်ဆိုတော့သူကတော့ပြောတာပေါ့ဒီတတိယနိုင်ငံကတော့ level ကပြည်လူမျိုးပါဆိုလို့လည်းရှိတယ်တဲ့အမိမြေပြန်ဖို့ကလည်းပဲလို့လည်းသူရပြီးပါတော့เนาะနောက်ကွာဒီထိုင်းနိုင်ငံမှာနေမယ်ဆိုရင်တော့ဒါတော့သူတို့ဝပါမိတ်တွေကသူတို့ထုတ်ပြီးမှာပေါ့ဒီဒုက္ခသည်စခန်းမှာနေမယ်ဆိုတဲ့စကားလုံးတစ်လုံးကတော့သူဘာမဖြစ်ဘူးသူတို့လည်းပဲဒီပုံမှာဒီကဒုက္ခသည်ကိုလက်ခံလာတာနေပေါင်း20 30ရှိတဲ့အပေါ်မှာသူတို့ထိုင်းအစိုးရထိုင်းတော်ဝင်အစိုးရအနေနဲ့လည်းပဲတာဝန်ကျေလူနီးပါလို့သူတို့ခံယူတာပေါ့เนาะပုံမှာဒီသားဒီဒုက္ခသည်တွေကိုပုံမှာအစိုးရအနေနဲ့ဆက်လက်ပြီးတော့ဟိုကြီးစုဆော့ဆော့ပူအချိန်လဲတန်ဆင်းပြီးတော့တို့ထင်တာပေါ့နော်။အားတို့ရဲ့အပြောပေါ့နော်
။ဂျွန်လာ20ရက်နေ့မှာပဲကရင်မျိုးသမီးအစည်းအရုံးကသဘောထားထုတ်ပြန်ရမှာမြန်မာအစိုးရနဲ့နိုင်ငံတကာအနေနဲ့ဒုက္ခသည်တွေရဲ့အတန်နဲ့အခွင့်အရေးကိုလေးစားလိုက်နာဖို့ပြောဆိုထားပါတယ်။ဒီထဲမှာဒုက္ခသည်တွေကိုနေရရင်ပြန်ပို့မယ်ဆိုရင်ဒုက္ခသည်တွေနဲ့ဒုက္ခသည်အရေးလှုပ်ဆောင်နေတဲ့လူလူအခြေပြုအဖွဲ့အစည်းတွေကိုပြည့်ပြည့်ဝဝပါဝင်ဆောင်ရွက်ခွင့်ပေးဖို့သူစစ်တွေရက်ပြီးတိုင်းရင်းသားနယ်မြေတွေကနေတက်တည်ဆုတ်ခွာပေးဖို့နဲ့နေရရင်ကိုပြန်မပို့မီနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံကဒုက္ခသည်ပေါင်းခန့်မှန်းကြီး32,000လောက်ဟာထိုင်းမြန်မာနယ်စပ်ကစခန်းကိုကုမှာနေထိုင်နေကြတာပါ။ထိုင်းမြန်မာနယ်စပ်မှာတော့မနေ့တုန်းကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေကြီးမှုပြီးအပြည်ပြည်ဆိုင်ရာဒုက္ခသည်များနေစီတန်းလှမ်းလျှောက်ပွဲနဲ့အထိမ်းအမှတ်ပွဲတွေကျင်းပခဲ့ကြပါတယ်ရှင်။
မအေးအေးမှပြောပြပေးခဲ့တာပါမြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးနည်းပညာဆိုင်ရာသတင်းဆောင်မတပုတ်ကိုအလှည့်ပေးခြင်းပါတယ်ဒလက်အကြီးစားတွေတက်ဆင်ထားတဲ့ဝင်းထားပိုင်တွေကိုအသုံးပြုပြီးလေဆွမ်းအားနဲ့လျှက်စစ်တအားထုတ်လုပ်တာဟာလွယ်ပေမဲ့လို့ဒီလိုကြီးမားတဲ့ဒလက်ကြီးတွေနဲ့တိုက်မိပြီးငှက်တွေတည်ဆုံတဲ့အပေါ်မှာတော့စိုးရိမ်မှုတွေရှိလာနေပါတယ်ဒါပေမဲ့စပိန်နိုင်ငံကအခုနောက်ဆုံးတီထွင်ဖန်တီးထားတဲ့လျားလျက်စစ်ထုတ်တဲ့ပစ္စည်းတွေကတော့ဒီပြဿနာကိုဖြေရှင်းပေးနိုင်မယ်အကြောင်း VOA သတင်းတောက် George Budic သတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင
်စပိန်နိုင်ငံသား David Yanessa American ပြည်ထောင်စုကတာကူမာတရာကြိုးကြတဲ့အကြောင်းရုပ်သံမှတ်တမ်းတစ်ခုကို2002ခုနှစ်မှာကြီးပြစ်ပါတယ်လေပြင်းတံကိုမခံနိုင်တာကြောင့်အဲ့ဒီတံတားချိုးခဲ့ရတာကနေမော်တော်ကားအန်တနာဒါမှမဟုတ်ဒုတ်ချောင်းလေးတစ်ချောင်းလိုမျိုးကအစခက်ရှည်ရှည်တိုင်တစ်ခုကိုလေဖြတ်တန်းတိုက်ခိုက်တဲ့အခါမှာတုံခါအားဖြစ်ပေါ်စေတယ်ဆိုတာကိုစဉ်းစားမိပြီးလေအားလျက်စစ်ထုတ်လုပ်တဲ့ပစ္စည်းသစ်တစ်မျိုးကိုဖန်တီးဖို့အကြံရခဲ့ပါတယ်ယန်နက်က
La filosofía inicial, el espíritu inicial era hacer el
အရေးသွေးကောင်းပြီးလူတိုင်းလူချင်းလောက်တဲ့လေအားလျက်စစ်ထုတ်ပစ္စည်းတစ်မျိုးကိုထုတ်လုပ်ဖို့ပါဒါဟာဈေးသက်သာပြီး
ြင်ဆင်ဖို့လည်းတိတ်မလို့ပဲရွယ်လွယ်ကူကူတတ်ဆင်နိုင်တာမျိုးဖြစ်ပါလိမ့်မယ
်။ Yannis နဲ့သူ့တငယ်ချင်း Raul Martin တို့ဟာသူတို့စဉ်းစားမိတဲ့အကြံကို Engineer Company တစ်ခုနဲ့တိုင်ပင်လာမှာအဲ့ဒီနီးလန်းဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတဲ့အဖြေကိုရပါတယ်။ဒါပေမဲ့လည်းသူတို့ဟာလက်မလျှော့ပဲဒီပစ္စည်းတွေကိုစမ်းသပ်လုပ်ကင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ Vortex လို့ခေါ်တဲ့ဒီလေအားလျှပ်စစ်ထုတ်ပစ္စည်းကိုကွင်းမြင်ထဲမှာတက်ဆင်းပြီးစမ်းသပ်ရမှာအောင်မြင်ခဲ့ပါတယ်။ Yannis ကသူဘယ်လိုဖန်တီးထားလဲဆိုတာကိုအခုလိုရှင်းပြပါတယ်
။ Lo que tenemos es un mástil que es la parte de arriba es la
အပေါ်ပိုင်းကတိုင်လူမျိုးပါ။အဲ့ဒါကလေတလက်အစာသုံးတာပါ။အခုမီးစက်တွေမှာသုံးနေကြပစ္စည်းတွေနဲ့ပဲဒါကိုလှုပ်ထားတာပါ။ဒီတိုင်ကဘာလှုပ်တာလဲဆိုတော့လေအေးနဲ့တုန်ခါမှုဖြစ်ပြီးလျှပ်စစ်တအားထုတ်ပေးတာပါ
။စမ်းသပ်လုပ်ကင်ရကနေထွက်ပေါ်လာတဲ့ဒီရလက်ဟာမျောလင့်ထားတာထက်ပိုတယ်လို့ Yannis ကပြောပါတယ
်။ La sorpresa fue cuando vimos que equipos tan pequeños.
ဒီ6မီတာလောက်မြင့်တဲ့ဒါမှမဟုတ်ဒီထက်အရွယ်သေးတာကနေကျွန်တော်တို့မှန်းထားတယ်လို့လျှက်စစ်တပ်ထုတ်ပေးတာကိုတွေ့ရတာအံ့ဩမိပါတယ
်။ဤပညာသင်နဲ့ဖန်တီးထားတဲ့လေအားလျှပ်စစ်ထုတ် Vortex ဟာဒလက်3 wind turbine ထက်လျှက်စစ်တာထုတ်လုပ်မှု30ရာခိုင်နှုန်းလျော်နေပါတယ်။ဒါပေမဲ့ပေါ်ပါပြီးထုတ်လုပ်မှုကုန်ကျစရိတ်သက်တာသလိုပြုပြင်ထိန်းသိမ်းဖို့လည်းလွယ်ပါတယ်။Vortex အစိပ်ပိုင်းတော်တော်များများကိုပလတ်စတစ်နဲ့လှုပ်ထားပြီးလှုပ်ရှားနေတဲ့အစိပ်ပိုင်းလည်းအနည်းကျဉ်းသာပါဝင်ပါတယ်။ဒါအပြင်အတန်ဆူညံမှုလည်းမရှိသလိုပြန့်တန်းနေတဲ့ငှက်တွေအတွက်လည်းအန္တရာယ်မရှိပါဘူး။အခုဖန်တီးထားတဲ့ Vortex ဟာတစ်စက္ကန့်၄တိုင်နှုန်း၁မီတာခွဲကနေ9မီတာအတွင်းမှာအလုပ်လုပ်ပြီးနောက်ထပ်လှုပ်မှာကတော့12မီတာခွဲအမြင့်ရှိပါတယ်။အဲ့ဒီလေအားလျှပ်စစ်တပ်ထုတ်လုပ်တဲ့ Vortex ကနေလျှပ်စစ်တပ်အား၄ကီလိုဝက်အထိထုတ်လုပ်နိုင်မှာဖြစ်ပြီးဒါဟာအသေးစားလုပ်ငန်းဒါမှမဟုတ်အိမ်တလုံးကိုလျှပ်စစ်တပ်အားပေးထားနိုင်မှာပါ။ဒလက်မပါတဲ့လေအားလျှပ်စစ်ထုတ် Vortex ကိုလာမယ့်2019ခုနှစ်မှာဈေးကွက်ကိုတင်သွင်းဖြန့်ချိသွားမှာပါ။
ကိုအောင်ပြောပြပေးခဲ့တာပါရှင်။စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။စနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။စနေနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ရဲကတမိုင်းဝင်လူမဲခရီးရန်ဖျားเจ้าမှာတနတ်သမားလက်ချက်နဲ့တေဆုံသွားသူတွေရဲ့မိသားစုဝင်တွေကတနတ်သမားကိုခွင့်လွှတ်တယ်လို့ပြောခဲ့ကြတာဟာအမေရိကန်လူမျိုးတွေရဲ့စိတ်ကောင်းစေတနာကိုထင်ဟပ်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ Charleston College အကစားခမကြီးမှတောက်ချာနေကလုပ်ခဲ့တဲ့အောက်မေဆူတောင်းပွဲကိုတော့ထောင်ပေါင်းများစွာလာရောက်ဆွေးဝေးခဲ့ကြပါတယ်။ဒီလာရောက်ဆွေးတောင်းကြသူတွေဟာအသက်အရွယ်ဆုံးအသားအရောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ကြပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ဒီ Charleston မြို့တော်ဝန်ကပြောကြားခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာဒီကမ္ဘာတဝမ်းမှာဒုက္ခသည်ဟာတန်ပေါင်း60လောက်ရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောကြားခဲ့ပါတယ်။ဒုက္ခသည်များနေ့ဟာဒီဒုက္ခသည်အားလုံးရဲ့ဂုဏ်သိက္ခာတန်ဖိုးနဲ့အလားအလာတွေကိုအတိအမှတ်ပြုတဲ့နေ့ဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားပြီးတော့ဒီအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းအတိအမှတ်ပြုတယ်လို့ပြောကြားခဲ့ပါတယ်။ချီလီနိုင်ငံမှာကစားနေတဲ့ Copa America ဖလားလူဝဲတွေမှာဘရာဇီးလ်အသင်းတိုက်စစ်မှုနေမှာဆက်ပြီးတော့ပါရတော့မှာမဟုတ်ပါဘူး။ဘရာဇီးလ်နဲ့ကိုလံဘီယာပွဲမှာတော့ကဒီကိုလံဘီယာအသင်းကပါဘလိုအမာရီကိုကိုဒီပွဲပြီးတဲ့အချိန်မှာဘောလုံးနဲ့ကန်ခဲ့တဲ့ကိစ္စကိုတောင်အမေရိကဘောလုံးအဖွဲ့ချုပ်ကသုံးသက်စစ်ဆေးပြီးတဲ့နောက်မှာနေမှာကိုနောက်ထပ်ပွဲလေးပွဲမှာကစားခွင့်ပေးခဲ့တာပါ။အဲဒီတော့ကလက်တုပ်ပြန်ခဲ့တဲ့ဒီကိုလံဘီယာအသင်းကကာလော့စ်ဘာကာကိုလည်းနှစ်ပွဲကစားခွင့်ပိတ်ခဲ့တာပါဒီအဲ့ဒီတော့ကနေမာကဒီပါလိုဘက်ကိုဘောလုံးနဲ့ကန်ခဲ့တာကိုကိုလံဘီယာအသင်းဘက်ကစိတ်ဆိုးဒေါသထွက်ပြီးတော့တသင်းလုံးနီးပါးကွင်းထဲပြန်လာပြီးတော့ကိုထီလက်ရောက်ဖြစ်ခဲ့ကြတာဖြစ်ပါတယ်ရှင
်တင်းချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂဲလ်ဖြစ်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအသံထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.